ဒေသရင်းလက်မှတ်ဆက်သွယ်ရေးအပါအဝင်အရေးတကြီးလိုအပ်ချက်တွေဘက်စုံဖွံ့ဖြိုးတိုးတက်စေဖို့မြန်မာတိုင်းကလုံးအတိုင်းအတာနဲ့ပြုပြင်ပြောင်းလဲနိုင်တဲ့အစိုးရတရားဖွဲ့စည်းနိုင်ဖို့ပြည်သူတွေနဲ့အတူလက်တွဲဆောင်ရွက်မယ်လို့အတိုက်ခံပါတီကောင်ဆောင်ဒေါက်အောင်ဆန်းစုကြည်ဟာသူ့ရဲ့မဲဆန္ဒနဲ့ကွတ်မှုကိုမဲဆွယ်စည်းရုံးရေးခီးစဉ်မှာပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒေါက်အောင်ဆန်းစုကြည်ဝင်ရောက်ရှင်းပြမယ်ဒီမဲဆန္ဒနယ်ထဲမှာဘသူကိုဘယ်ပါတီကိုမဲပေးရမယ်ဆိုတာဒေသခံပြည်သူကြားတွေးဟဖြစ်နေတာတွေရှိနေတယ်လို့သိရပါတယ်။နိုင်ငံကိုအမှန်တကယ်ပြောင်းလဲခြင်းနဲ့ဆိုရင်ဘယ်သူပဲအဖွဲ့အစည်းကလှုပ်ဆောင်ပေးနိုင်တယ်ဆိုတာပြည်သူတွေကိုယ်ပိုင်အသိနဲ့ဆုံးဖြတ်စီခြင်းနဲ့လို့လည်း NLD ဖက်ကပြောပါရယ်အသေးစိတ်ကိုမတ်ဆူမုံကဆက်ပြောပါပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာ2012ကြားဖြတ်ရွေးကောက်ပွဲတုန်းကအပြတ်အသတ်အနိုင်ရခဲ့တဲ့ကော်မှုမျိုးနဲ့မဲဆန္ဒနယ်မှာပဲအခုလာမယ့်2015ရွေးကောက်ပွဲအတွက်ထပ်ပြီးတော့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့ဒေါက်အောင်ဆန်းစုကြည်ဟာသူမရဲ့မဲဆန္ဒနယ်ကော်မူးမြို့နယ်ပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးရေးခီးစဉ်ကိုစတင်လိုက်တာဖြစ်ပြီးဒေသတွင်းအဓိကလိုအပ်ချက်ဖြစ်တဲ့လမ်းပန်းဆက်သွယ်ရေးကနေစပြီးပြုပြင်ပြောင်းလဲမှုတွေဆောင်ရွက်နိုင်မဲ့အစိုးရတရက်ကိုဖွဲ့စည်းနိုင်ရေးအဓိကထားဆောင်ရွက်သွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ကျွန
်တော်တို့ကော်မူးမှာဆိုလို့ရှိရင်လမ်းပန်းဆက်သွယ်ရေးနဲ့ပတ်သက်လို့မပြည့်စုံသေးပါဘူး။တရားရဂိုင်းတို့ပြီးမှပဲပြည့်စုံတယ်လို့ကျွန်တော်တို့ပြောလို့ရမှာပါ။ရက်ချက်ကြတော့ဒီလောက်တောင်မှမရသေးဘူး။ဒါကတော့ပို့ပြီးတော့အစိုးရရဲ့လုပ်ပိုင်ခွင့်နဲ့ဆိုင်ရာအကြောင်းမလို့ကိုယ်စလေတယောက်ချင်းတယောက်ချင်းလုပ်ဖို့ဆိုတာအင်တာမတ်ချက်တဲ့ကိစ္စဖြစ်ပါတယ်။ဒါတော့ကျောင်းသားရေးနဲ့ပညာရေးလည်းထုံနေကြောင်းပါပဲ။ထုံပုံပြီးပြောရမယ်ဆိုလို့ရှိရင်တနိုင်တလုံးအတိုင်းအတာနဲ့လုပ်ရမယ့်ကိစ္စလက်စစ်မျိုးလို့ကျောင်းသားရေးတို့ပညာရေးတို့ဆိုတာဟာအစိုးရတစ်ခုကပဲလုပ်လို့ရတဲ့ကိစ္စပါ။ဒါကြောင့်မလို့ကျမတို့ကနေပြောဖို့ပဲနေနေပဲပြောပါတယ်အခုနိုဗ ెంబ ာလမှာကြားအောင်မယ်ရွေးကောက်ပွဲမှာကျမတို့ဝင်ပြီးတော့ရှင်းပြနိုင်တာဟာအစိုးရဖွဲ့ရေးအတွက်ဝင်ပြီးတော့ရှင်းပြနိုင်တာပါလို့ကျမတို့အဲ့လိုပဲပြောပါတယ်ဒါတော့မျိုးနဲ့တင်းနေအတွက်တင်းရှင်းပြနိုင်တာမဟုတ်ပါဘူးတနိုင်တာလုံးအတိုင်းကလည်းအစိုးရဖွဲ့ဖို့အတွက်ရှင်းပြနိုင်တာဖြစ်ပါတယ
်ဒေါ်ဆန်းစုကြည်ဟာကော်မှုမျိုးနဲ့အဖြောက်ကြီးရွာနတ်စင်ကုန်းကြီးရွာကပြည်သူလူထုနဲ့လမ်းတစ်လျှောက်တွေ့ဆုံခဲ့တယ်လို့ကော်မူးမြို့နယ်မဇယ်စိတ်ကျေးရွာမှာလည်းရက်ရွာလူလူနဲ့တွေ့ဆုံခဲ့ပါတယ်ဒေသခံတချို့ကတော့2015ရွေးကောက်ပွဲမှာဘဲပုတ်ကိုဘဲအဖွဲ့အစည်းကိုမဲပေးရမယ်ဆိုတဲ့ဒွိဟဖြစ်နေတာတွေကိုကြားသိခဲ့ရပါတယ်လို့ဒေါက်ဆန်းစုကြည်ရဲ့ကော်မူးခီးစဉ်တွေလိုက်ပါသတင်းယူနေတဲ့ VOA မြန်မာပိုင်းရဲ့ဗီဒီယိုသတင်းတောက်ကိုကောင်းဆန်ကအခုလိုပြောပြပါတယ
်ကျွန်တော်ရောင်းနေမက်ဆက်တူကြီးရမှာရှိတဲ့ရွာလူရွာသားတွေတဲကပေါ့နော်အများစုကသူတို့ကဘယ်လိုဖြစ်နေလဲဆိုတော့သူတို့မှဝေခွဲမရဖြစ်နေပါခင်ဗျဝေခွဲမရဖြစ်နေရဆိုတာကဒီသူတို့ဒီအခုရွာရဲ့ပြည်သူတွေမှုတွေကိုလည်းဟိုတက်ဆောင်ရေးပါတီကပြည်သူတွေအောင်လမ်းဖောက်ပေးတာမျိုးအလူတန်းမျိုးတွေလုပ်ပေးထားတယ်ခင်ဗျဒီတစ်ဖက်မှာရှိရဒီ NLD ပါတီကဒေါ်အောင်ဆန်းစီရဆိုရင်လည်းသူတို့ရဲ့မျောလင်းချက်တွေနဲ့ရှိနေရဆိုတော့သူတို့ကဘယ်ပါတီဘယ်ဘက်ကိုအခုချိန်ဒီလဲပေးရမယ်ဆိုတော့အခုဒီဝေခွဲမရသေးဘူးလို့သူတို့ပြောပါတယ်ခင်ဗျာနေရာလုံးကိုလည်းမပေးချင်တယ်လို့လည်းပြောပါတယ်ခင်ဗျာအခုကတော့ဒီ NLD ပါတီကမှပဲအမေစုကမှဖြစ်နေဆိုတော့ခံယူချက်တွေအပြည့်လည်းရှိနေအောင်တွေးရပါခင်ဗျာဒေါ်သူရဲ့လော်ဇူကြီးကအစပုံလုံးကိုပြင်တာကိုတွေးရပါခင်ဗျာဒွာကန်ဒီတဲ့ဆိုရင်ဒီဒွာပတ်ချက်လည်းမှရှိရဲ့ဒီဒွာနီ၆ကလောက်ရွာရဆိုရင်လည်းမနဲ့ကြရတယ်ပြီးတော့ဒေါ်စုကိုညောင်းလင်းဆောင်တော့ပြီးတော့လမ်းဆောင်နေကြတယ်ခင်ဗျာအခုချိန်ဒီတော့ဆောင်နေကြပါခင်ဗျာဟုတ်
ပြည်သူလူထုအနေနဲ့မိမိတို့ရဲ့နိုင်ငံကိုအမှန်တကယ်ပြောင်းလဲခြင်းနဲ့ဆိုရင်ဘယ်သူဘယ်ပုဂ္ဂိုလ်ဘယ်အဖွဲ့အစည်းကလှုပ်ဆောင်ပေးနိုင်တယ်ဆိုတာကိုပြည်သူတွေရဲ့ကိုယ်ပိုင်အသိနဲ့ဆုံးဖြတ်စေချင်ပါတယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းမြင့်ကပြောပါတယ
်ကိုယ့်ကိုအုပ်ချုပ်မဲ့အစိုးရကိုကိုယ်ကိုယ်ရဲ့ရွေးချယ်ခွင့်ရှိတယ်အဲ့ဒါကနိုင်ငံရေးအချုပ်အချာအာဏာဆိုတာမဲဆန္ဒရှင်ပြည်သူလူထုတက်ထမှာပဲရှိတယ်ရွေးကောက်ပွဲနေရာမှာဟလာဒီသမင်းတလို့ရစ်တမှုပေါ့နော်သမင်းတနဲ့ဟင်းတဖာဒီရွေးကောက်ပွဲကတနက်စာကြည့်လို့ရှင်တသက်တာခံသွားရမယ်ဒါကြောင့်မို့ခဏတာနဲ့မကြည့်ပါနဲ့တဘွားစာနဲ့ဟလာကျွန်တော်အနာဂတ်မျိုးဆက်ဒီအတွက်ကြည့်ပြီးတော့မှန်မှန်ကန်ကန်မဆန္ဒရှင်ပြည်သူလူထုဟာရွေးချယ်ပြီးပါလို့မြစ်တာရက်ခံမယ်
အတိုက်ခံပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့ကော်မူးမျိုးနယ်အပါအဝင်မဲဆွယ်စီယိုရဲ့ဇက်တိုက်ဆက်သွားမဲ့ခီးစဉ်တွေနဲ့ပတ်သက်လို့အဖွဲ့ချုပ်ကစီစဉ်သူဦးသိန်းဦးကအခုလိုပြောပြပါတယ်
။ကော်မူးကိုလမ်းမှာရှိတဲ့ရွာတွေမှာသူပြည်သူနှုတ်ဆက်တကားပြောတယ်ပေါ့လေ။အဓိကကသူမဆွယ်စိတ်မှာမဆွယ်စိတ်ဆိုရွာမှာနော်အဲ့ဒီမှာသူပြည်သူနဲ့ပြောကြတာပြောမှာပေါ့နော်။ပြီးရင်အဲ့ညကော်မူးမှာနားမယ်။အဲ့နေ့စဉ်ကြတော့တခါကော်မူးမျိုးနယ်ဆိုရင်ကဟိုသမဏန်ရွာဘောဘလောက်တော့နောက်ပြီးတော့အဲ့တမင်းကအဲ့ဒီရောဒီမှာသူပြည်သူတွေနဲ့တွေ့ပြီးတော့ကိုညံကုန်းပြို့ကိုသွားမယ်ဆိုရင်ကိုညံကုန်းပြီးတော့ဒီဒီမျိုးအဲ့နှောင်းကတော့ရှိနေမှာအဲ့ဒါ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့လာမယ့်2015ရွေးကောက်ပွဲမှာအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်အပါအဝင်ရွေးကောက်ပွဲကိုယ်စားလှယ်လောက်1100ကျော်နဲ့အင်အားအများဆုံးဝင်ရောက်ရှင်ပြိုင်မှာလည်းဖြစ်ပါလေရှင်